ချင်းပြည်နယ်မင်းတပ်မတူပီလမ်းမပေါ်ကချမ်ပီယံကြီးရွာနာမှာCDFမတူပီတပ်နဲ့စစ်ကောင်စီတပ်တို့ကြားမှာမတ်လ3ရက်နေ့ဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ချမ်ပီယံရွာသစ်ရွာဟောင်းအပါအဝင်ကျေးရွာ9ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ င်မနက်ပိုင်းကတိုက်ပွဲတွေဖြစ်နေပါတယ်။မင်းတပ်မတူပြီးလမ်းမပေါ်ကချမ်းကျန်းကျေးရွာတနေရွာဟောင်းကြားမှာဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေသုံးပြီးတိုက်ခတ်တယ်လို့ချမ်းကျန်းရွာကတူက view ကိုပြောပါတယ်။
မင်းကဆင်းလာတာပေါ့သူတို့ချန်ပီယံရောဒီမှာအိတ်ကြီးဒီပြီးတော့ဒီနေ့တော့ဇာတိနဲ့ရောဟောင်းကြမှာတော်တော်ဖြစ်တယ်ပေါ့သူကတော့နည်းနည်းလေးနည်းနည်းစစ်တော်ကလေးလေးကြည့်နေတော့တောင်းနေလို့ပြင်းနေရတယ်ပြင်းနေတော့သူတို့ဒီချန်ပီယံရောဒီရောဟောင်း80လေးဆိုဒီကနေ့ပြီးတော့ခါလေး -70 ဆိုတော့နည်းနည်းကြည့်နေတော့တော့ဆောက်တော်တော်ဖြစ်တယ်ရတယ်ပုဆော့ပြတယ်ပေါ့သူကနည်းနည်းကြည့်နေတော့တိုင်းရင်းနဲ့မတူဘူးတိုင်းရင်းကနေလို့ပေါ့
ကျေးရွာရှိတဲ့ဘက်ကပါလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ချမ်းပြန်ကျေးရွာတဲ့ကျေးရွာဟောင်းအပဝင်မင်းတပ်မတူပြီးလမ်းမကြီးတလျှောက်ရွာတွေကဒေသခံတွေတောတောင်တွေနဲ့ထွက်ပြေးပုန်းခိုနေကြရပါတယ်
ဒီကကနေဒီလိုပဲတောတောင်တွေထဲမှာရှောင်းပုန်းနေရတာပေါ့ဒီလိုပဲအခုလည်းတောတောင်တွေထဲမှာကျွန်တော်လည်းတောတောင်တွေထဲမှာရောက်နေတာကွာရွာတွေကလည်းနည်းနည်းကြီးနေရွာတွေရောပြစ်နေရဆိုတော့အနည်းများရောဆိုအခုမင်းတပ်မတူပြီးလမ်းကြောင်းတောက်လျှောက်ကရွာကြီးရတော့ကြီးရအောင်မိုင်90ပြီးရမယ်80လေးပြီးရမယ်မွန်တုံပြီးရတယ်လားဒီရွာကြီးလန်တော့မှရှိနေပါလေပေါ့ကြီးလိုက်အင်ကိုပြန်သွားလိုက်လို့အလိုပဲနေရတော့ဘူး။ဒီနေ့ကြီးနဲ့ပြစ်လိုက်ပြန်ကြီးလိုက်အလိုပဲနေရတော့
ခုလိုစစ်ကောင်စီတပ်တွေရောက်မလာခင်ကလေးကရွာသားတော်တော်များများကတော့ဘေးလွတ်ရာကြိုးပြီးထွက်ပြေးပုန်းခိုနေကြတာဖြစ်ပါတယ်။ထွက်ပြေးနေကြသူတွေထဲမှာလူမမာတွေပါပါတာကြောင့်ဆေးဝါးအခက်အခဲဖြစ်နေကြတယ်လို့နောက်ရွာကန်တယောက်ကပြောပါတယ်
။ဘောဆင်းပါဆိုတော့ခက်ခဲတာနဲ့စစ်ကောင်စီကိုကြွားရတာနဲ့ဒီမှာသူတွေကနေမကောင်းလို့လူတွေလည်းရှိတယ်။ဝန်ဆော်ရလူတွေရှိတယ်လို့နေမကောင်းတဲ့အချိန်မျိုးမှာစော့ဖို့ဒါဆိုတာဆေးဝါးလူသားတွေအခက်အခဲမျိုးနဲ့နေဆိုင်ရတယ်ဒီမှာ
ခုလိုအခက်အခဲတွေနဲ့ပုံခုနေကြပေမဲ့ဘေးလွတ်တယ်လို့မခံစားရကြောင်းကိုလည်းနောက်ထပ်စစ်ပြေးဒုက္ခတွေတယောက်ကပြောပါတယ်
။ဒီလိုလေသူတို့လည်းခင်မအဆောင်နဲ့အနေနဲ့ဖြည့်ပြတာဖြစ်တယ်။ဒီလိုရှင်တွေကအင်ဂျင်နီယာလေးချတယ်၊ဒီလိုရှင်တက်လာမထောက်တာပေါ့နော်။အဲလိုမျိုးဖြစ်တဲ့ချင်းတော့ကျွန်တော်တို့ကအကြိုက်ကဆောင်နဲ့အနေနဲ့ကျွန်တော်တို့အခက်အခဲရှိရတာပေါ့။ကျွန်တော်တို့ဒီအင်ရဲ့အိမ်သားပေါ့လား။အဲလိုမျိုးကြာလည်းလည်းကြည့်ပြီးချတဲ့ချင်းတော့ကျွန်တော်တို့ဒီခိုင်မှလည်းသုံးနေလေ။
မကွေးတိုင်းကြောက်ထုမြို့နယ်ကနေမတူပြီးအခြေဆိုင်ခလာရ300လေးတရင်ကိုဆင်းကျူတဲ့စစ်ကောင်စီရင်တန်းတွေကိုကြားဖြတ်တိုက်ခိုက်ခဲ့တာကနေနှစ်ဖက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ CDF မတူပြီးပြန်ကြားရေးတာဝန်ခံနှွေဦးလင်းက VOA ကိုပြောပါတယ်
ဒီတိပီမင်းတလန်ကြတနေရမှာပေါ့ကျွန်တော်တို့ဒီ CDS မတူပြီးမဲ့တိပီမှုဖြစ်တယ်ဖြစ်တာတော့မနေ့ကညနေပိုင်းကလေးပေါ့သူတို့ဒါပေမဲ့ဒီနှစ်ဖက်ပြတ်ထွက်မှုမရှိပေမဲ့မနေ့ကညနေပိုင်းကလေးကသူတို့ဒီကျွန်တော်တို့ထောင်ထားတဲ့မိုင်းနေမီရာမျိုးတွေရှိတယ်ဒါပေမဲ့ဒီမနေ့9/25မှာတော့ဒီသူတို့ကအားဒီ60နီးပါးလောက်ပေါ့တက်လာတဲ့ချက်ကြတော့ဒီကျွန်တော်တို့ထောင်ထားမိုင်းနေမီတို့ရှိနှစ်ဖက်တိပီမှုပြတ်ထွက်မှုတွေဖြစ်တယ်ပေါ့အတားတစ်ချိန်ပေါ့နော်ပြီးတော့မှဒီမနေ့9/30ကနေဒီ9/50လောက်ရှိတော့ဒီတစ်ချိန်ဆူဆူပေါင်းဒီကျွန်တော်လက်ချိန်ပေါ့ဒီနေ့မနေ့ပြစ်ခတ်တာ
မင်းတပ်ဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ချင်းပြည်နယ်ခြေနေရတော့ကျွန်တော်တို့မတူပြည်ပြတ်မှာတော့မတ်လ29ရက်နေ့ကတော့ကျွန်တော်တို့ဖြစ်ခဲ့တာတခုရှိတယ်မတ်လ29ရက်နေ့ကနေတော့ကြာဒါမင်းတပ်ကနေမတူပြည်ကိုကျွန်တော်တို့ဒါတပ်မတော်လုံခြုံရေးရင်းနှီးတစ်ခုကြွားတာတော့ဝိုင်းဝန်းပြစ်ခတ်တဲ့ဖြစ်စဉ်တစ်ခုဖြစ်ပါခဲ့တယ်အဲဒီမှာတော့ကျွန်တော်တို့စီကစစ်ပြည်ဆိုတာရရှိခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်လေ10နာရီလောက်ကနေပြောကြအဲကျွန်တော်တို့10နာရီ9မိနစ်လောက်ခီ9မိနစ်ကျွန်တော်တို့ပြည်ပြည်ချင်းသွားကြတဲ့အခြေအနေရှိပါတယ်
။ချင်းပြည်နယ်တွေကမင်းတပ်မတူပြီးမြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ရေးလှုပ်ရှားနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းနှင့်စင်ဆိုသလိုတိုက်ပွဲတွေဖြစ်နေပါတယ်ရှင်။